Ukraine ကိုရုရှားကျူးကျော်တိုက်ခိုက်မှုပေါ်ပြစ်တင်ရှုတ်ချပြီးရဆိုင်မှုတောင်းဆိုထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တောက်တာနေဆုံးမချက်မူကြမ်းကိုရုရှားကဗီတိုသုံးပယ်ချလိုက်ပါတယ်။ဒါပေမဲ့ရုရှားတို့လုပ်ရတဲ့အတွက်တာဝန်ခံမှုရှိစေဖို့အဖွဲ့ဝင်အားလုံးပါဝင်တဲ့ကုလသမဂ္ဂထူထူညီလာခံမှာစူးစမ်းသွားမယ်လို့နိုင်ငံများပြားကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မှတ်ကြီးလင်နာသောမတ်ဂရင်းဖီးကရှင်းရှင်းပဲပြောပြစီကုလသမဂ္ဂပြည်ညင်စာရန်ကိုလိုက်နာထိမ့်သိမ့်မှုယုံကြည်တယ်ဆိုရင်ထောက်ခံမဲ့ပေးပါယူကရိန်းဒါမှမဟုတ်ဘယ်နိုင်ငံမဆိုရဲ့အချုပ်အခြာအာဏာပိုင်ခွင့်နဲ့ပိုင်တဲ့နယ်မြေတည်တံ့ခိုင်မြဲမှုကိုယုံကြည်တယ်ဆိုရင်ထောက်ခံမဲ့ပေးပါရုရှားအနေနဲ့သူ့လူရက်တွေအတွက်တာဝန်ခံမှုရှိစေတဲ့လို့ယုံကြည်တယ်ဆိုရင်ထောက်ခံမဲ့ပေးပါလို့လူမျိုးရေးကောင်စီမှပြောပါတယ်ဒါအပြင်ဗရိညင်စာရန်ကိုလိုက်နာထိမ့်သိမ့်ဖို့မလိုဘူးရုရှားရဲ့ရန်လိုပြီးကျိုးကျောင်းခိုင်လုံမှုမရှိတဲ့လူရက်တွေကိုသဘောတူတယ်ဆိုရင်ကန့်ကွက်မဲဒါမှမဟုတ်မဲမပေးဘဲနေပါရုရှားမှာရွေးချယ်စရာရှိခဲ့တယ်လို့လူကြီးမျိုးတို့မှလည်းရွေးချယ်စရာရှိပါတယ်လို့ပန်မတ်ကြီးလင်နာသောမတ်ဂရင်းဖီးကပြောပါတယ်။အမေရိကန်နဲ့အယ်ဘေးနီးယားနိုင်ငံတို့ပူးတွဲကမ္ဘာကထပြုပြီးရေးဆွဲတဲ့ဆုံးဖြတ်ချက်မူကြမ်းကိုလူမျိုးကောင်စီအဖွဲ့ဝင်15နိုင်ငံမှာ17နိုင်ငံကထောက်ခံမဲ့ပေးခဲ့ပါတယ်။တရုတ်၊အိန္ဒိယနဲ့အာရဗ်စုံမများပြည်တော်စုတို့ကမဲမပေးဘဲနေခဲ့ပါတယ်။ကုလသမဂ္ဂလူမျိုးကောင်စီမှာဆုံးဖြတ်ချက်တရကြားဖို့အတွက်ထောက်ခံမဲ့ကိုးမဲ့လို့ပြီးဗီဒီယိုအာဏာမသုံးဖို့လိုပါတယ်။ဒီဆုံးမချက်မူကြမ်းကိုအထူးညီလာခံမှမဲခွဲဆုံးဖြတ်ဖို့တင်သွင်းမှာဖြစ်တယ်လို့တန်မတ်ကြီးလင်နာသောမတ်ဂရင်းဖီးကသတင်းထုတ်တွေကိုအတည်ပြုပြောဆိုခဲ့ပါတယ်။အဖွဲ့ဝင်193နိုင်ငံပါဝင်တဲ့အထူးညီလာခံမှာရုရှားအနေနဲ့ဗီဒီယိုအနာသုံးခွင့်မရှိတာကြောင့်ဆုံးမချက်မူကြမ်းကိုထောက်ခံမဲ့အများစုနဲ့အတည်ပြုပဲရှိပါတယ်။